မေဂန်ပြည်တော်စုကနေအလုံးရင်းနဲ့ဝင်လာကြမဲ့ခလုံးဝင်း၆ထားမှုတွေကိုကင်တွယ်ဖြည့်ရှင်းဖို့ကနေဒါနိုင်ငံအနေနဲ့လိုအပ်တဲ့အရင်းအမြစ်တွေအဆင်သင့်ရှိနေတယ်လို့တရားဥပဒေစိုးမိုးမှုတွေလည်းပြဋ္ဌာန်းထားပြီးဖြစ်ကြောင်းကနေဒါအစိုးရပြည်သူ့လုံခြုံရေးဌာနဝန်ကြီးကပြောကြားလိုက်ပါတယ်။အခုနှစ်တွင်းအမေရိကန်ဘက်ကနေလူပေါင်း200လောက်တရားမဝင်ဝင်ရောက်ခဲ့တဲ့ကနေဒါနိုင်ငံမနီတိုဘာပြည်နယ်အမဆန်မြို့နယ်စပ်ကိုအဲ့ဒီပြည်သူ့လုံခြုံရေးဝန်ကြီးရော့ဖ်ဂူဒဲလ်စနေနေ့ကတွားရောက်ခဲ့တာဖြစ်ပါတယ်။ကျောင်းလာကြတဲ့ရွှေပြောင်းချီချနေထိုင်သူတွေကိုအကူအညီပေးရလိုအပ်တဲ့အသုံးစရိတ်တွေထောက်ပံ့ပေးဖို့မနီတိုဘာပြည်နယ်နဲ့ကူဘက်ပြည်နယ်တွေရဲ့တောင်းဆိုချက်တွေကိုဖြည့်ဆည်းပေးနိုင်ဖို့ပြည်ထောင်စုအစိုးရအနေနဲ့နီလန်းရှာဖွေနေကြောင်းလဲဝန်ကြီးဂူဒဲလ်ကပြောပါတယ်။နေဆက်ဖြတ်ကျော်ဝင်ရောက်လာသူတွေတိုးများလာတဲ့အကြောင်းရင်းတစ်ခုဟာအမေရိကန်နိုင်ငံအတွင်းတရားမဝင်နေထိုင်သူတွေကိုလိုက်လံဖမ်းဆီးနေတဲ့အတွက်ဖြစ်တယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံအတွင်းတရားမဝင်လာရောက်နေထိုင်သူတွေအထူးသဖြင့်ရာဇဝမှုကျူးလွန်ထားသူတွေကိုအမေရိကန်လူမှုကြီးကြပ်ရေးဌာနကနိုင်ငံတော်လိုက်လံဖမ်းဆီးမှုတွေပြုလုပ်နေတာကြောင့်တရားမဝင်ရှေ့ပြောင်းနေထိုင်သူတွေကြားဆိုရမှုတွေထွက်ပေါ်နေပါလေ။အတိုက်ခံပါတီဝင်တွေကတော့တရားမဝင်နေစဖြတ်ကျော်လာရောက်သူတွေကိုဆွဲချက်တင်အရေးယူဖို့အစိုးရကိုတောင်းဆိုနေပါလေ။ဒါပေမဲ့ဒုက္ခတွေပြေလျှောက်ထားသူတွေပေါ်ဆွဲချက်တင်လို့မရနိုင်ကြောင်းဝန်ကြီးရော့ဖ်ဂူဒဲလ်ကပြောပါလေ။